ချင်းပြည်နယ်ဟာခါမြို့နယ်မိုင်အနှင်းငယ်အကွာမှာတော့မြန်မာစစ်တပ်နဲ့ CDF တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တာတွေရှိခဲ့ပါတယ်။ဒါအပြင်ဟာခါမြို့တဲကိုပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့ချင်းပြည်နယ်ကတိုက်ပွဲအခြေအနေကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့နယ်လေးမိုင်ကွာဝေးတဲ့ဟာခါနဲ့ထန်တလန်ကြားကတီမြင့်ချောင်းအနီးမှာနိုဝင်ဘာ20ရက်ညပိုင်းကစလို့မြန်မာစစ်တပ်နဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားနေတာပါ။နိုဝင်ဘာ21ရက်မနေ့ပိုင်းနဲ့နေ့လယ်ပိုင်းတို့မှာမြန်မာစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားနေတဲ့နေရာကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ပူးတွဲကာကွယ်ရေးကော်မတီ CJDC ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။တိုက်ပွဲကတော့ဒီဟာခါနဲ့ထန်တနအကြားတိမိတို့ခေါ်တဲ့နေရာကြားအဲ့နားတွေမှာအများအပြားတဲ့နေရာပေါ့နော်။ရူဖက်ကလည်းထန်တာဘက်ကိုတူးချင်တယ်ဒါပေမဲ့တူးလို့မရဆိုတဲ့ပုံစံဆိုအဲ့ဒီနေရာမှာဒီနေ့ဆိုလို့ရှိရင်ဒီ jet fighter နဲ့ရောဖြစ်တော့ဘယ်လိုကပ်တာနဲ့ရောရူဘုံချေငါးချင်းကဘုံကချေသွားတယ်ကျွန်တော်တို့ဒီ CDF ဘက်ကတော့ဘာမှတန်ရာရတဲ့ဟာမရှိပါဘူ
းလေကြောင်းကနေအပြင်ဟာခါမြို့မှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့နေရာအနီးကိုလက်နက်ကြီးတွေနဲ့အစမပြတ်ပစ်ခတ်တာတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုပစ်ခတ်တာကြောင့်မြို့ပေါ်ကဒေသခံတွေဟာစိုးရိမ်ရတာတွေရှိတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။တနင်္ဂနွေနေ့ကတနင်္ဂနွေကအထက်မှာကြီးနေလာတယ်ညအထိ။ဆိုတော့လက်နက်ကြီးနဲ့တော့ရှော့ကြီးနေတာအဲ့ဒီညလေးကိုပဲလက်နက်ကြီးနဲ့တော့ရှော့ကြီးတက်ရှင်းကြည့်နေရတယ်လေ။တခါကြည့်အခါတနင်္ဂနွေကတုံးသွားတာလေ။ဒီနေ့ဆိုရင်ဒုနဲ့အခွင့်အရေးကြောင့်လည်းဆန္ဒနာမျိုးကိုဟာခါမျိုးရဲ့မလာမတိဘူးဆိုတဲ့ပုံစံပေါ့နော်အဲ့လိုသူ ਨੇ အပေါ်ဒီလောက်ပဲရှိတယ
်ဟာခါမျိုးအနီမှာတိုက်ပွဲပြင်းထန်နေပေမဲ့ဟာခါမျိုးထဲမှာတော့တိုက်ပွဲဖြစ်ပေါ်တာမရှိပဲအခြေအနေတည်ငြိမ်နေတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါမျိုးအနီမှာမြန်မာစစ်တပ်နဲ့ချင်းပြည်ကာကွယ်ရေးအဖွဲ့တို့ဟာမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိနေပါတယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတည်င်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ